ဗြိတိနိုင်ငံမှာကြာတာပတိနေ့ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေအတွက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အတိုက်ခံကောင်းဆောင်အက်ဒ်မီလီဘန်တို့ဟာမဲဆန္ဒရှင်တွေကိုနောက်ဆုံးအဆင့်အပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပါတယ်။လူတုစစ်တမ်းတွေအရရွေးကောက်ပွဲမှာဘယ်သူနိုင်မယ်ဆိုတာအတမပြောနိုင်သေးပဲဖြစ်နေပါတယ်။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးဆောင်တဲ့ Conservative Party ဟာဗြိတိရှ်မဲဆန္ဒရှင် 33 ရာခိုင်နှုန်းရဲ့ထောက်ခံမှုကိုရရှိထားပြီးအက်ဒ်မီလီဘန်ဦးဆောင်တဲ့အတိုက်ခံ Labour Party ကတော့32ရာခိုင်နှုန်းထောက်ခံမှုရရှိထားတယ်လို့ဗိုလ်ထုနေ့ကတနင်္ဂနွေလုံးတိုင်းတာနဲ့ကောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းကိုကြည်ကျင်းအားဖြင့်အဓိကပါတီကြီးနှစ်ခုအနေနဲ့အစိုးရအဖွဲ့ဖွဲ့နိုင်ရေးအတွက်အမှတ်နေရာ65နေရာရှိတဲ့ House of Commons လို့ခေါ်တဲ့အောက်လွှတ်တော်မှာအမှတ်နေရာခွဲဝေအနိုင်ရကြမဲ့ပါတီငယ်လေးတွေနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့ရမယ်အဖြစ်မျိုးရောက်လာနိုင်ပါတယ်။အခုနှစ်ရွေးကောက်ပွဲဟာပြည်ထောင်နိုင်ငံရဲ့မျိုးဆက်တစ်ခုအတွင်းခမရအခက်ဆုံးနဲ့အကျိုးသက်ရောက်မှုအမျိုးမျိုးဖြစ်နိုင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့သုတေသီတွေကသုံးသပ်ပြောဆိုနေကြပါတယ်။တကယ်လို့သူသာပြန်ရွေးခံရရင်အဖွဲ့ဝင်28နိုင်ငံပါတဲ့ EU ဥရောပသမဂ္ဂထဲမှာဆက်နေသင့်မနေသင့်ဆိုတဲ့ကိစ္စကိုလူထုဆန္ဒခံယူပွဲကျင်းပသွားမယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ပြည်ထောင်ဟာကမ္ဘာမှာနံပါတ်5ခုမြောက်ကမ္ဘာစီးပွားအကြီးဆုံးနိုင်ငံဖြစ်ပါတယ်။